တရုတ်နိုင်ငံတောင်ပိုင်းမှာအင်အားပြင်းထန်တဲ့တိုင်ဖုန်းမုန်တိုင်းကြောင့်12ရက်သည်ဆုံးပြီးတော့လူထောင်ပေါင်းများစွာသူတို့ရဲ့နေအိမ်တွေကနေဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရပြီးရေကြီးဓာတ်တွေလျှက်စစ်မီးပြတ်တောက်တာတွေနဲ့ရင်ဆိုင်နေရပါတယ်။ဟာတိုတိုင်ဖုန်းမုန်တိုင်းကြောင့်မကာအိုမှာလူ10ရက်သည်ဆုံးပြီးတော့တရားကြောဒဏ်ရသွားပါတယ်။ဒါဟာမကာအိုမှာ250အတွက်အဆိုးအဝါဆုံးဖြစ်ပေါ်တဲ့မုန်တိုင်းလည်းဖြစ်ပါတယ်။မကာအိုနဲ့ကက်ရက်ဂွမ်နောင်းပြည်နယ်မှာတော့4ရက်သည်ဆုံးပြီးတော့မုန်တိုင်းကြောင့်လူ1000လောက်လျှက်စစ်မီးမရှိဘဲနေနေရသလိုလင်းနဲ့ယထာခီးစင်တွေလည်းပြတ်ကုန်တယ်လို့တရုတ်စိုးရပိုင်းရှင်ဟွာသတင်းအေဂျင်စီကပြောပါတယ်။ဟောင်ကောင်မှာတော့ရေကြီးပြီးနေရတဲ့သူဒါဇင်နဲ့ချီတယ်ရှိတယ်လို့သတင်းတွေကဆိုပါတယ်။မုန်တိုင်းဟာဒီကနေ့ကြာသပတေးနေ့မှာတော့ကုန်းတွင်းပိုင်းကိုဝင်ရောက်သွားတဲ့အတွက်အားပြော့သွားပြီးမဲ့ဗီနန်နိုင်ငံရဲ့နယ်စပ်တရုတ်နိုင်ငံတောင်ပိုင်းဒေသတွေမှာတော့မုန်တိုင်းကြောင့်မိုးသည်ထန်စွာရွာသွန်းခဲ့ပါတယ်ခင်ဗျာ။